Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ13ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးခြိုက်ပါရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်ကိုကမ္ဘာနိုင်ငံတွေကြားသဘောတူလိုက်နိုင်တာဟာအလားအလာကောင်းတဲ့အလှည့်အပြောင်းဖြစ်အမေရိကန်သမ္မတကချီးကျူးပြောဆိုလိုက်ပါတယ်တနိုင်ငံလုံးအမိုက်ကင်းရှင်ရေလှုပ်ရှားမှုအဖြစ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကော်မှုမြို့နယ်မှာကိုယ်တိုင်အမိုက်ရှင်းလင်းခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားရဖို့ရှိပါတယ
်ကောင်းပါပြီရှင်ရွေးကောက်ပွဲအနိုင်ရပါတီနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွဲပြောင်းလှုပ်ဆောင်နေတဲ့ကာလမှာလက်ရှိအစိုးရအနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နေတယ်ဆိုတာကိုသက်သေပြတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လည်ပေးရလှူရှာသူတွေကတောင်းဆိုလိုက်ပါတယ
်။နိုင်ငံရေးအကျဉ်းသားတွေကဦးစားပေးချက်ပြီးတော့သူတို့အလွတ်ပြောင်းမှုတိုင်းမှာအကြီးအောင်လုပ်ပြရမယ့်ကိစ္စမျိုးပေါ့။ဒါအကြံပြုခြင်းနဲ့ဒါဥပဒေကြီးကနေနိုင်ငံရေးအကျဉ်းသားတွေသိခောက်ကိုပထမဆုံးအမှုတွေသိခောက်ကိုအမြန်ဆုံးအကြီးအောင်
နိုင်ငံသားနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှူရှာသူဥပမျိုးသိန်းပြောတော်ပါရှင်။ပြည်စုံကုန်တော်မကြခင်တင်ပြသွားမှာပါ။ဒါအပြင်နောက်တက်လာမယ့် NLD အစိုးရတည်လက်ထက်မှာတိုင်းရင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးအဖြစ်ခတ်ရစဲရေးကိုအပြစ်သက်လှုံ့ဆော်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း UNFC ကပြောတဲ့သတင်းနဲ့အမေရိကန်မြေပေါ်မှာမွေးဖွားသူဘသူမဆိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့ဥပဒေပြင်ဆင်ဖို့လိုနေတဲ့အကြောင်းဆွေးနွေးမှုတွေရှိလာနေတဲ့သတင်းတွေနဲ့အတူ Christmas အကျိုးသေးတဲ့ချင်းတစ်ပုံးနဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးအောင်ပါပါခုရင်ဆုံးသောသတင်းတွေနဲ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
ပြင်းထန်နိုင်ငံပါရီမြို့တော်မှာကျင်းပခဲ့တဲ့ကုလရာသီဥတုဆန်ရညီလာခံကနေရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်တစ်ခုရရှိလိုက်တာဟာကမ္ဘာကြီးအတွက်အလားအလာကောင်းတဲ့အလှည့်အပြောင်းတစ်ခုအဖြစ်အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးပြောဆိုပါတယ်။အခုသဘောတူညီချက်နဲ့ကမ္ဘာကြီးကိုကဲတင်ဖို့အကောင်းဆုံးအခွင့်အလမ်းကောင်းဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်ဟာဆိုရင်နိုင်ငံပေါင်း200နီးပါးတို့ကကာဗွန်ဓာတ်ငွေထုတ်လွှတ်မှုကိုလျှော့ချပြီးရာသီဥတုပြောင်းလဲမှုစိန်ခေါ်ချက်တွေကိုဖြည့်ရှင်းလုံဆောင်လို့စေရောဖြည့်ရှင်းလုံဆောင်နိုင်စွမ်းကိုပါပြသလိုက်တာဖြစ်တယ်လို့မနစ်စနေနေ့က10မိနစ်ကြာကြေညာချက်မှာသမ္မတအိုဘားမားကထည့်သွင်းပြောဆိုခဲ့ပါတယ်။ကမ္ဘာကြီးအတွက်လိုအပ်နေတဲ့ခိုင်မာတဲ့သဘောတူညီချက်တစ်ခုကိုကျွန်တော်တို့အားလုံးချဉ်းကပ်ခဲ့ကြပြီးသဘောတူညီနိုင်ခဲ့ကြတာဖြစ်တယ်လို့လည်းမနစ်စနေနေ့ကအမေရိကန်သမ္မတအိမ်ပြူရောရဲ့အစိုးရအဖွဲ့ရုံးခန်းမှာသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးပူနေမှုကို2ဒီဂရီဆယ်စီယပ်အောက်မှာထိန်းထားနိုင်ဖို့အခုသဘောတူညီချက်ကရည်မှန်းထားတာဖြစ်ပြီးစက်မှုလုပ်ငန်းတွေအတွက်ကြိုတင်သတ်မှတ်ထားတဲ့အပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်အထိပဲအပူချိန်ကိုကန့်သတ်ထိန်းချုပ်နိုင်ရင်နိုင်ငံပေါင်း195နိုင်ငံတို့အနေနဲ့အတိအကျလိုက်နာလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားတာပါဒီစာချုပ်အရလာမယ့်2020ပြည်နှစ်ကစလို့နိုင်ငံအားလုံးတို့ကရာသီဥတုပြောင်းလဲမှုဆန်ရာရည်မှန်းချက်တွေကို၅နှစ်တခါအစီရင်ခံကြရမှာလည်းဖြစ်ပါတယ
်လီဘီးယားနိုင်ငံငြိမ်းချမ်းရေးသဘောတူညီချက်ရရှိဖို့နှစ်ပေါင်းအတော်ကြာကြိုးစားနေကြတယ်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဒီထောက်ခံမှုနဲ့ဆုံးဖြတ်ချက်တွေပို့ပြီးတော့ရရှိစီဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့အီတလီနိုင်ငံသားရေးဝန်ကြီး Paolo Gentiloni တို့ဟာဒီနေ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ကြပါတယ်။လီဘီးယားနိုင်ငံမှာနိုင်ငံတကာအသိအမှတ်ပြုအစိုးရနဲ့အတူစင်ပြိုင်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ညီညွတ်တဲ့အစိုးရအဖွဲ့တစ်ခုဖွဲ့စည်းနိုင်ဖို့တနည်းနည်းပါဆွေးနွေးမှုတွေလုပ်ဆောင်ခဲ့ကြပြီးမှကုလသမဂ္ဂကဂျာဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဗဟုနေမှာလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။ဒီစီစဉ်ရညီညွတ်တဲ့အစိုးရအဖွဲ့ကို Top Rock ကိုအခြေစိုက်တဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရအဖွဲ့ဝင်တွေနဲ့ Tripoli မြို့အပြင်ဘက်မှာလုပ်ငန်းဆောင်ရွက်မှုတွေလုပ်နေတဲ့ Islam ကျောတော်နောက်ခံရထားတဲ့အဖွဲ့နှစ်ခုကအဖွဲ့ဝင်တွေနဲ့ရပ်ပေါင်း40တွင်ဖွဲ့စည်းရမှာဖြစ်ပါတယ်။ American နဲ့ Italy နိုင်ငံကြီးဝန်ကြီးနှစ်ဦးတို့တွေ့ဆုံတဲ့ဒီစည်းဝေးမှာ Libya နိုင်ငံရဲ့အင်ဂျင်နီယာတွေပါဝင်ဒေသတွေကတခြားနိုင်ငံတွေရဲ့ကုသလေတွေပါတက်ရောက်ခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလူစီကားရာဈေးတစ်ခုမှာဒီကနေ့ဘုံပေါက်ကွဲတာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီး50လောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။အာဖဂန်နစ္စတန်နေဆက်မှာရှိတဲ့ပါကစ္စတန်ဗက်ချန်းဒဇိတ်တပိုင်း9ပိုင်းအုပ်ချုပ်ခွင့်ရဒေသကောရင်လူမျိုးစုဒေသရဲ့အုပ်ချုပ်ရေးယုံအခြေစိုက်ရာပါရာချီနာမှာပောက်ကွဲမှုဖြစ်ခဲ့တာပါဒီဒေသမှာကအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့အကြမ်းဖက်မှုတွေရှိနေသလိုဆွန်နီနဲ့ရှီယာမွတ်စလင်တို့ကြားမှာလည်းဘာသာရေးအဓိကယုံတွေရှိနေခဲ့တာပါအခုဘုံပောက်ကွဲမှုမှာတော့ဘု து လက်ချက်ဆိုတာမသိရသေးပါဘူးရှင်
American Piranha Zoo နောက်ပိုင်း California ပြည်နယ်ကဘလီဝုဒ်ပြည်ကြောင်တစ်ခုကိုမီးရှို့ခဲ့တယ်လို့ဆွဆွဲခံရသူအသက်23နှစ်အရွယ် Carl Dyle ကိုဖမ်းဆီးလိုက်ပါတယ်။တောင်ပိုင်း California ပြည်နယ် Coachella တောင်ကြား Islam လူမှုရေးအဖွဲ့မှမီးလောင်မှုဖြစ်ခဲ့ပြီးမကြခင်မှာရဲတပ်ဖွဲ့ကသူ့ကိုတန်တရာဖြစ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူဟာဘလီကြောင်မီးရှို့တယ်လို့တန်တရာဖြစ်မှုအပြင်တခြားလူမျိုးရေးဘာသာရေးအမုန်းတရားတွေအခြေခံတဲ့အမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်။မီးလောင်မှုတွေမှာထိခိုက်ဒဏ်ရာရတဲ့လူတယောက်မှမရှိဘဲအဲ့ဒီမီးလောင်မှုဖြစ်ခဲ့တဲ့ဗလီကျောင်းကတော့မနစ်ကလည်းတနတ်နဲ့ဖြစ်ခံခဲ့ရပါတယ်။ဒါအပြင်ဒီဗလီဝကျောင်းရှိနေတဲ့ပြည်နယ်တွေမှာအစ္စလာမ်အစွန်းရောက်ဇနီးမောင်နှံကြောင့်လူ14ယောက်သေဆုံးပြီး22ယောက်ဒဏ်ရာရခဲ့ပြီးတော့စုံစမ်းစစ်ဆေးသူတွေကအကြမ်းဖက်မှုလို့သတ်မှတ်တဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ပွားခဲ့တာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုတွေမှာပဲရဲတပ်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အစွန်းရောက်ဇနီးမောင်နှံ2ယောက်သေဆုံးခဲ့ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတင်းငင်းနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့တနင်္ဂနွေနေ့မှာသူမရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မှုမြို့နယ်မှာတနိုင်ငံလုံးအမိုက်ကင်းရှင်ရေးပါတီရဲ့လှုပ်ရှားမှုစံပြအနေနဲ့အမိုက်ကောက်ခဲ့ပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရပြီးအစိုးရသည့်ဖွဲ့စည်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကိုယ့်ရဲ့မဲဆန္ဒနယ်တွေမှာအမိုက်တွေကောက်ပြီးရှင်းလင်းကြဖို့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကညွှန်ကြားခဲ့တာဖြစ်ပါတယ်။မနေ့စနေနေ့ကစတင်ပြီးနှစ်ရက်ကြာအမှတ်ရှင်းလင်းရေးလှုပ်ရှားမှုမှာပါတီကရွေးချယ်ခံအမှတ်တွေပါတီဝင်တွေအပြင်ပါတီကိုထောက်ခံကြသူတွေလက်ရှိအစိုးရဌာနတွေရဲ့အကူအညီတွေလည်းပါဝင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အမှတ်ရှင်းလင်းဆောင်ရွက်မှုတွေမှာပါဝင်ခဲ့ကြပါတယ်။တနိုင်ငံလုံးအမှတ်ရှင်းလင်းရေးလှုပ်ရှားမှုမှာပါဝင်ခဲ့သူဒေါခင်ထေးဦးကတော့မကြခင်ကမှဆုံးပါသွားတဲ့သူမရဲ့အမျိုးသားက NLD ပါတီကိုထောက်ခံသူလို့ပြောပါတယ
်။ကြောက်ကြသေးလို့ဝင်နေတာတော့တကန့်ပေါ့လေ။အမေကအမေဥဆောင်နေတဲ့အပိုင်းမှာလှုပ်ရှားနေရတာဆိုတော့ကိုယ့်ကိုယ်ကိုအလိုလိုပြောနေတာပဲဘာလဲလို့တောင်ပြောမှမတော့မသိဘူ
းဒေါ်ဆန်းစုကြည်ဥဆောင်တဲ့တနိုင်ငံလုံးအမိုက်ရှင်းလင်းရေးလှုပ်ရှားမှုမှာပါဝင်သူနောက်တဦးဖြစ်တဲ့ဥလှိုင်မင်းသူကတော့အိမ်မာတောင်တန်ရှင်းရေးမလုပ်ဘူးဘူးလို့ပြောပါတယ
်မပြောပါနဲ့တိုင်းမသိဝမ်းသာမရဘူးအကြောင်းလို့လဲဆိုတော့ကိုယ့်မှာကိုယ်တော်တော်မှဒီမို့တပည့်စီမလဲခဲ့ပြီဒါမှဒီလိုကိုမျိုးဖွဲ့စည်းနေပါလဲပတ်သက်လာတဲ့ခါကျရင်ဘာလို့ပဲဖြစ်ဖြစ်ခလုံးလောက်ရအောင်မယ်ဆိုတော့ခလုံးလူတိုင်းသိစေချင်ပါတယ
်တနိုင်ငံလုံးမှာဆယ်စုနှစ်တည်းနဲ့ချီပြီးစနစ်တကျအမိုက်ဆွန့်ပစ်မှုစနစ်ရော့ရဲခဲ့တာကြောင့်တနိုင်ငံလုံးပြန့်ကျင်းနေတဲ့အမိုက်တွေဆွန့်ပစ်ပစ္စည်းတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနိုင်ငံလုံးအတိုင်းအတာနဲ့ရှင်းလင်းရေးလှုပ်ရှားမှုကိုစတင်လိုက်တာဖြစ်ပြီးနောက်ပိုင်းမှာပြည်သူတရားလုံးပါဝင်လာဖို့ကိုလည်းရည်ရွယ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအစိုးရတဲ့ဖွဲ့နိုင်တဲ့အထိအပြတ်အသတ်နိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ငြိမ်းချမ်းစွာအာဏာလက်လွှဲရရှိရေးတွေးဆောင်ဆွေးနွေးမှုတွေဇက်တိုက်လှုပ်ဆောင်နေသလိုပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့ကိုလည်းတစ်ဖက်ကဆောင်ရွက်နေပါတယ်ရှင်
။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့သုံးရက်ကြာအိန္ဒိယခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဒီခီးစဉ်ထဲမှာဂျပန်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံရဲ့အဓိကကြတဲ့ကဏ္ဍတွေမှာသဘောတူစာချုပ်တချို့ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဂျပန်ဘက်ကအိန္ဒိယနိုင်ငံအတွက်ပထမဆုံးအရှိန်မြင့်ကြီးစံရထားတည်ဆောက်မှုအရက်သုံးနျူကလ িয়ার ဆိုင်ရာသဘောတူညီချက်နဲ့အိန္ဒိယကိုဂျပန်လက်နက်ရောင်းချရေးဆိုင်ရာကာကွယ်ရေးသဘောတူချက်အပါအဝင်နှစ်နိုင်ငံသဘောတူညီမှုတွေကိုဒီကနေ့တနင်္ဂနွေနေ့မှာဂျပန်အိန္ဒိယနှစ်နိုင်ငံဝန်ကြီးချုပ်တွေရဲ့အစည်းအဝေးပြီးမှကြေညာခဲ့ကြပါတယ်။ပိုပြီးခိုင်မာအားကောင်းတဲ့အိန္ဒိယကဂျပန်နိုင်ငံအတွက်ကောင်းတယ်လို့ဂျပန်နိုင်ငံရဲ့အင်အားတောင့်တမှုကလည်းအိန္ဒိယနိုင်ငံအတွက်ကောင်းတယ်ဆိုတဲ့ယုံကြည်မှုဟာသူ့ရဲ့မူဝါဒပါပဲလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဂျပန်ကစောက်ပေးမဲ့ဒေါ်လာ12ဘီလီယံကုန်ကြမဲ့ကြီးစံရထားကအိန္ဒိယနိုင်ငံရဲ့အနောက်ဖက်မြို့တော်မွန်ဘိုင်းနဲ့အမ်တဘက်ကြားမှာပြည့်စွဲမှာဖြစ်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားနည်းပညာဆက်ပစ္စည်းတွေနဲ့စီးရေးသတင်းအချက်အလက်တွေဖလှယ်ရေးဆိုင်ရာကာကွယ်ရေးသဘောတူညီချက်နှစ်ခုကိုလည်းသဘောတူခဲ့ကြပါတယ်။ဒီသဘောတူချက်အရဂျပန်နိုင်ငံကအိန္ဒိယကိုကုန်ရည်နှစ်သွဲသွား US$2 ယင်ရောင်းချနိုင်မှာဖြစ်ပြီးတော့တကယ်ရောင်းချနိုင်မယ်ဆိုရင်ဒါဟာဂျပန်အနေနဲ့2014ခုနှစ်ကာကွယ်ရေးလက်နက်တင်ပို့ရောင်းချရေးတားမြစ်မှုရုပ်သိမ်းချိန်ကစလို့ပထမဆုံးအဓိကလက်နက်ရောင်းချမှုလည်းဖြစ်ပါတယ်
ပြင်းထန်နိုင်ငံမှာဒေသဆိုင်ရာရွေးကောက်ပွဲတွေဒုတိယအကြော့မဲပေးချဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲဆန္ဒရှင်တွေမဲယုံတွေကိုတွားနေကြပါတယ်။လက်ရဆုံး National Front Party ကပထမဆုံးအကြိမ်ဖြစ်ဒေသတစ်ခုကိုအနိုင်ရဖို့လဲမျှော်လင့်ထားပါတယ်။ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့ Marine Le Pen ရဲ့လက်ရဆုံး National Front Party ကပြီးခဲ့တဲ့သတင်းပတ်ပထမအကြော့ရွေးကောက်ပွဲတွေမှာဒေသ73ခုထဲက6ခုတို့မှာထိပ်တန်းကနေရာရခဲ့တယ်လို့ဒီကနေ့ကျင်းပတဲ့ဒုတိယအကြော့ရွေးကောက်ပွဲမှာလည်းပြက်ပြက်သားသားအသာစီးရမယ်လို့မျှော်လင့်ကောင်းမျှော်လင့်နေမှာပါ။ဒါပေမဲ့အခုအဆင့်ရွေးကောက်ပွဲအပြီးသက်အောင်ပွဲခံနိုင်ဖို့ဆိုတာမှာတော့ဒေသတိုင်းမှာအခက်အခဲတွေတွေ့နိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲတုန်းကတတိယနေရာမှာသာရှိခဲ့တဲ့လက်ရှိအာဏာရဆိုရှယ်လစ်ပါတီကတော့ဒီကနေ့ကျင်းပတဲ့ဒုတိယအကြော့ရွေးကောက်ပွဲမှာအဓိကကျတဲ့နေရာနှစ်ခုကကိုယ်စားလှယ်လောင်းနဲ့နှုတ်ထွက်ထားပြီးပါတီကိုထောက်ခံသူတွေအနေနဲ့သမ္မတဟောင်းနီကိုလတ်ဆာကိုစီရဲ့ Republican ကိုထောက်ခံချဖို့တိုက်တွန်းထားပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြပေးသွားတာပါရှင်ခုတော့သတင်းဆောင်မာတွေကိုဆက်တိုက်တင်ပြပေးသွားပါရမယ်ရွေးကောက်ပွဲအနိုင်ရပါတီနဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာလွှဲပြောင်းလှုပ်ဆောင်နေတဲ့ကာလမှာလက်ရှိဦးသိန်းစိန်အစိုးရအနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နေတယ်ဆိုတာကိုတက်တေပြတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လုပေးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်နိုင်ငံတော်အကျဉ်းထောင်တွေထဲဖန်စီထိန်းသိမ်းခံနိုင်ငံရေးအကျဉ်းသားတွေနဲ့လက်ရှိပုံမှန်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲတက်ကြွလှုပ်ရှားသူတွေလွမြောက်ရေးသက်ဆိုင်ရာတာဝန်ရှိသူတွေဖက်ကအလေးထားစဉ်းစားဆောင်ရွက်ပေးကြပါလို့လည်းတိုက်တွန်းပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးထားပါရဲ့ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံတော်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတရားကျော်လက်ရှိအကျဉ်းကြခံနေရဆဲဖြစ်ပြီးလဲသမားအလုသမားအကြောင်းသားတွေအပါအဝင်တက်ကြွလှုပ်ရှားသူ900နီးပါးဟာလည်းတရားရုံးတွေမှာပုံမှန်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲအနေအထားဖြစ်ပါတယ်2015ရွေးကောက်ပွဲမှာအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်မဲအနိုင်ရပြီးတဲ့နောက်ဒီမိုကရေစီအစိုးရအသစ်တရက်ပေါ်ထွန်းလာရေးအုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလမှာလက်ရှိအစိုးရလွှတ်တော်တက်မတော်နဲ့အနိုင်ရပါတီဘက်ကအစဉ်ပြေချောမွေ့စေရေးကြိုးပမ်းနေကြချိန်မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်နိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိနေတဲ့၍စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာမှာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေကြတာဖြစ်ပါတယ်ဒါကြောင့်တာဝန်အရှိဆုံးဖြစ်တဲ့လက်ရှိဦးသိန်းစိန်အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတက်ကြွလှုပ်ရှားသူတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူဥပမျိုးသိန်းကပြောပါတယ
်လက်ရှိဦးသိန်းစိန်ဆိုတာအော်အ мян ဆုံးပေါ့ဒီကိစ္စတွေကိုဆုံးဖြတ်ပေးနေတယ်အ мян ဆုံးဦးကြီးပြည်အောင်လုပ်ပေးနေတယ်ပေါ့အားကြောင့်ဆိုနိုင်ငံရေးအကျဉ်းသားတွေအခုဒီလိုစီလမ်းစာလည်းပေါ်နေပြီတကယ်လို့ရှောက်မဲ့နေအင်ကမ်မျိုးရှိနေပြီဒါတွေကိုသူတို့မကန့်ကျယ်သေးတာပေါ့သူတို့အဲ့မှာသူတို့လိုအပ်ချက်တွေတော်ရှိနေပြီပေါ့သူတို့လိတ္တာကညာမပြည့်စုံဘူးအချိန်ပြည့်ပြီလိုအပ်မဲ့အခြေခံတွေအချိန်ပြည့်လိုအပ်မဲ့သူတို့ဘက်မှာဦးစားပေးလိုအပ်မဲ့ဒီခါတွေမှာဒီနိုင်ငံရေးအကျဉ်းသားတွေချက်ချင်းမထားဘူးဆိုတာပေါ်လွင်နေတယ်ပေါ့ဒီနိုင်ငံရေးအကျဉ်းသားတွေကဦးစားပေးချက်ချင်းပြီးတော့သူတို့အလွတ်ပြောင်းမှုကန့်ကျယ်မှာဒီအောင်လုပ်ပြရမယ်ကိစ္စမျိုးပေါ့ဒါအကြံပြုခြင်းနဲ့ဒါဥပဒေကြီးဆိုတာနေနိုင်ငံရေးအကျဉ်းသားတွေသိခါ ਉ ပထမဆုံးအမှုတွေသိခါ ਉ အများဆုံးဒီကြောင်လို့ဒီပါသိချင်တာတော့တို့အားလားမလွတ်တော့ခင်ပေါ့နိုင်ငံရေးအကျဉ်းသားအားလုံးပေါ့နော်ပြည်ညာရေးရောဒီအရာကဏ္ဍနဲ့ပတ်သက်တဲ့အလို့နိုင်ငံရေးအကျဉ်းသားနေပြီးတော့ဒုက္ခတွေဖြစ်နေအလွဲကြောင်းကာလမှာနိုင်ငံရေးအကျဉ်းသားဆိုတော့လောကမရှိဘူးဆိုတော့
အကျဉ်းကျခံနေတဲ့တရားရင်ဆိုင်နေရဆဲနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘက်ကဥပဒေကြောင့်အရာလိုက်ပါဆောင်ရွက်ပေးနေသူရှေ့နေကြီးဦးသိန်းတန်းဦးကလည်းလက်ရှိအစိုးရအနေနဲ့ဒီမိုကရေစီဖော်ဆောင်နေကြောင်းသက်သေပြနိုင်မှုနိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးနိုင်မှုတရားဥပဒေနဲ့အညီလုပ်ပေးနိုင်တဲ့အခွင့်အာဏာရှိပါတယ်လို့ပြောပါတယ
်။ဦးသိန်းရှင်ဆိုတာခရီးပြည့်ကြပြီသားပဲနိုင်ငံတကာကိုနိုင်ငံအကျဉ်းသားမရှိသေးရပါဘူးလို့ပြောပြီးတော့2013-2014မှာလုပ်ပေးခဲ့တာပဲအာဏာလွှတ်ပြောင်းရေးမှာကြွေးကူကြီးပါဒါနောက်ဆိုရမတိုင်ကိုကချင်းနေရမှာပေါ့ဗျာဘာမှလွတ်မပေးနိုင်ကြဘူးရှင်လွတ်ပေးနေတာပေါ့ကိုလည်းသွားတော့မှနိုင်ငံသားတွေအပေါ်မှာအကောင်းဆုံးလုပ်ကန်ဆောင်ပေးတယ်ဆိုရယ်နာမည်ကောင်းလေးရကြည့်ရင်တော့ဒါသူ့နောက်ဆုံးခွင့်ကြီးပဲခုနကပြောတဲ့ထူထူလူချင်းချင်းတိုင်းကြီးပေးလို့ရတယ်ဒါမှမဟုတ်နိုင်ငံချင်းသားတွေရွေးပြီးတော့မှပဲပြည်ပစာကြေတုံးကိုပါ400လေးသူတို့လုံနေကြပါကိုတော့ကတော့ပြန်ပြီးဆွတ်ထားပြီးလုံတာတော့ကတော့နိုင်ငံသားလာလို့ရှိရင်သူ့အလွတ်ပြရတာလေအဲ့လိုလည်းလုပ်လို့ရတာပဲတကယ်တော့ဒီကိစ္စတွေကစောင့်ရပြေးနေတာပေါ့လေသမားတွေရောလူသမားတွေရောခုံကြီးတွေရောចောင်းသားတွေရောထောင်ထဲထည့်ထားတာဗျာမကောင်းပါဘူးဒါတကယ်တမ်းဆိုရင်လေဒီကိစ္စဖြည့်ရှင်းပြေးနေတဲ့ကိစ္စဖြစ်ပါတယ်အဲ့တော့နိုင်ငံရေးကိစ္စတွေကိုဟိုတုန်းကလို1980မှာနှစ်နည်းဆုံး80နဲ့နိုင်ငံလူချင်းကြတော့ငင်တာဘူးလေနိုင်ငံရေးကိစ္စမှန်တယ်များအားလုံးခွင်းလုံးကျွတ်တော့မပီရန်ကအစခွင်းလုံးကျွတ်တာအကျန်တဲ့ကိစ္စတွေကတဝက်ရ
အဲ့ဒါမျိုးပဲတွေ့လို့ရတယ်ဥပမာကျောင်းသားတွေဆွဲထားတဲ့မှုတွေကိုပြန်ရုပ်သိမ်းပေးလိုက်တယ်ရတာပါပဲဘယ်လိုလုပ်လို့သူရှင်မင်းကြီးမှာဗတ်တပတ်လဲလေလုပ်လို့ရတာပဲဥပဒေတွေကတိုက်တဲ့ဥပဒေတုံးလို့ရပါတယ်စိတ်စေတနာပဲအဓိကအရင်းက
အစိုးရတည်းရဲ့ဖွဲ့စည်းနိုင်တဲ့အထီးပြည်သူ့ဆန္ဒမဲအပြတ်သက်နဲ့အနိုင်ရခဲ့တဲ့ NND ပါတီအနေနဲ့လည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးကိုအလေးထားဆောင်ရွက်နေကြောင်းနဲ့ NND အစိုးရတည်းလက်ထက်မှာလည်းနိုင်ငံရေးကျင်းသားတွေအရေးဆောင်ရွက်ပေးဖို့ရှိပါတယ်လို့ NND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ
်ပါတီအနေနဲ့ကတော့ဒါတွေကတော့အကုန်လုံးစဉ်းစားရတာတွေတော့ရှိပါတယ်ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ကတော့ဆန္ဒကြုံမှာပေါ့နော်ဒီနိုင်ငံရေးကျင်းသားမှာလည်းဟိုဘယ်လိုပြောလဲအမျိုးဥပဒေလိုပါလေသွားပြီးတော့ဖြစ်ကြတာတွေရှိတယ်နောက်တစ်ခုကဒီအလွဲကြောင့်ပြီးလို့ NLD အစိုးရဖြစ်မှဒီဟာကြိုးလို့ရတာရှိတယ်
လက်ရှိအစိုးရဘက်ကအာဏာအလွှဲပြောင်းကာလမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့နဲ့နိုင်ငံတော်လူငယ်ချမ်းသာခွင့်နဲ့လည်းပြန်လွှတ်ပေးနိုင်ခြေဒီကိုနိုင်ငံရေးအကျဉ်းသားလူမျိုးရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာပါအကျဉ်းထောင်တွေထဲမှာအထိမ့်သိမ်းခံရစေအခြေအနေမှာတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိမ့်သိမ်းခဲ့စဉ်ကရိုက်နှက်အကြမ်းဖက်ဖမ်းဆီးခံခဲ့ရမှုတွေအတွက်ထောင်စေးရုံတွေထဲမှာလုံလောက်တဲ့စေဝါကူတာမှုမရခဲ့တာသူတို့ရဲ့ကျန်းမာရေးချွတ်တဲ့မှုတွေအတွက်စနစ်ကျတဲ့ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်မရပဲဖြစ်နေတဲ့အတွက်နိုင်ငံရေးလှုပ်ရှားသူတွေရဲ့ကျန်းမာရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့လည်းသိရပါတယ်ရှင်
။မဆုမမရှင် VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောင်တက်လာမဲ့ NLD အစိုးရတည်လက်ထက်မှာတိုင်းရင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုအပိတက်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း UNFC ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောလိုက်ပါတယ်။ NLD ကောင်ဆောင်တဲ့အောင်ဆန်းစုကြည်အနေနဲ့ဖခင်ဘိုချုပ်အောင်ဆန်းချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါကတိကဝတ်တွေကိုအလေးထားဆောင်ရွက်လိမ့်မယ်လို့မြင့်မိကြောင်းကိုလည်း UNFC ကပြောပါတယ်။လက်မှတ်ရေးထိုးလိုက်တဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့ UNFC ဒုဥက္ကဋ္ဌနိုင်ဟန်သားကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
NCA ဆိုကြုံမှာအချက်လက်ပေါင်းပါလို့ဗျာ33ခုရှိပါတယ်နော်နောက်ဆုံးဒီအချက်အနေနဲ့ကအလုံးပါဝင်ရေးကိုကျွန်တော်တို့အခြေခံတယ်အစိုးရဘက်ကအဲ့ဒါကိုမယူဘဲနဲ့ပေါ့ဗျာအဖွဲ့6ဖွဲ့ကိုခြံထားလိုက်မယ်ခြံတဲ့အဖွဲ့တော့ကိုပဲလက်ခံမယ်ဆိုပြီးတော့မှအဖွဲ့ချင်းစီကတို့ကဖိတ်ခေါ်လိုက်တော့အဲ့ဒီမှာ10ဖွဲ့ကသွားပြီးတော့လက်မှတ်ထိုးလိုက်တယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့ဗျာကျွန်တော်တို့ကတနိုင်ငံလုံးဆိုင်ရာပြည်ခရဆက်ရေးလို့ကြိုးကြော်ထားတယ်လက်ခံလိုက်တာကတော့10ဖွဲ့လောက်ပဲဆိုတော့အဲ့ဒါတော့မပြည့်စုံမလုံလောက်ဘူးလိုချင်တဲ့ပန်းတိုင်ကိုလည်းကျွန်တော်တို့ညှိနှိုင်းလို့ရမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဗျဒီလက်ရှိအစိုးရကမကြခင်မှာတို့အာဏာလွှဲရတော့မှာကိုအဲ့တော့တို့အစိုးရလက်ထက်မှာတို့လုံနိုင်တဲ့လောက်ကိုလုံလိုက်မယ်တို့ဘက်ကတစ်ဖက်ကလည်းကျွန်တော်တို့တိုင်းသားဒီကိုအရာတလောက်တို့ခွဲယူပြီးတော့တို့ကအပေါ်စီးရအောင်ဒီကစားလိုက်တဲ့အနေအထားမျိုးလို့ကျွန်တော်အဲ့လိုခံယူတယ်ဗျ
UNFC အနေနဲ့ဒီပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမှာကျင်းပပြီးစီးခဲ့တဲ့ဒီကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးအဖြေရှာရေးကိုယ်စားလှယ်အဖွဲ့အစ်တစ်ဖွဲ့လည်းဖွဲ့လိုက်တယ်သိရပါတယ်။အဲ့ဒီအဖွဲ့ကနေညဉ့်ညင်းနဲ့ပတ်သက်ပြီးတော့အဓိကဘာတွေကိုဆက်လက်စ조사ဆောင်ရွက်မှာပါလဲ
။အဓိကအဖြစ်တော့ဒီလက်နက်ကင်တိပက္ခပြဿနာကိုပေါ့ဒီလည်းအောင်ဖြေရှင်းနိုင်ဖို့ကပထမအဆင့်အနေနဲ့ကတော့လက်နက်ကင်ထားတဲ့အဖွဲ့အားလုံးပါဝင်ပြီးတော့ဗောလေတနိုင်ငံတို့ပြစ်ခရဆဲရေးလက်မှတ်ထိုးဖို့လိုပါလေကျွန်တော်တို့ကဒီအဖွဲ့ကိုဖွဲ့လိုက်ပြီးတော့မှဒီတနိုင်ငံတို့ပြစ်ခရဆဲရေးဖြစ်ဖို့ကြံတဲ့အဖွဲ့တွေနဲ့ပါတဘောတူလက်မှတ်ထိုးနိုင်ဖို့ကိုကျွန်တော်တို့ဆက်လက်ကြိုးစားမယ်ဒုတိယအဆင့်မှာမှကျွန်တော်တို့ကတော့နိုင်ငံရေးရဆွေးနွေးတဲ့အခါကျရင်လည်းအဖွဲ့အားလုံးပါဝင်ဖို့လိုပါလေဗျာအဖွဲ့တိုင်းဖွဲ့တိုင်းကသူတို့လူမျိုးကိုသူတို့ကူစားပြုထားတာဖြစ်တော့တဖွဲ့တလေကိုခြံထားလို့တော့ပြဿနာကတော့ပြည်လည်းမမဟုတ်ဘူးပြကျွန်တော်တို့ကအဲ့လိုမြင်တယ်ဒီအစိုးရနဲ့ဆွေးနွေးလို့မှမပြည်လည်ရင်နောက်တက်လာမယ့်အစိုးရနဲ့ဆက်လက်ပြီးတော့ကြိုးစားမယ
်နောက်တက်လာမယ့်ဒီ NLD ပါတီဥဆောင်မဲ့အစိုးရလက်ထက်မှာရောဆရာတို့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစေးရေးဆွေးနွေးဖို့မှဘယ်လိုမျှော်လင့်ချက်တွေရှိပါလဲ
ကျွန်တော်တို့ခန့်မှန်းတာပေါ့ဗျာကျွန်တော်တို့မြင်တာတော့နောက်တက်လာမယ့် NLD ကဥဆောင်တဲ့အစိုးရနဲ့ဆိုရင်ဆွေးနွေးမှုကတော့အော်ပို့ပြီးတော့များအဆင်ပြေနိုင်လိမ့်မယ်လို့အဲ့လိုတော့ပြောလင့်တယ်ဗျ။ဘာကြောင့်လဲဆိုတော့ NLD ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတိုင်းသားတွေနဲ့ဆက်ဆက်ပြီးတော့မှပေါ့လေလုတ်ကင်လာတာတော်များတယ်။သူ့မှာနိုင်ငံကတွေးကြုံနေရလဲများတယ်။အဲ့ဒီအနေအထားပေါ်မှာတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုသူကတိဆောက်ဖို့ပေါ့ဗျာ။သူကလည်းဖရပြည်တော်စုကိုကြွေးကြော်ထားတယ်လေ။သူကအဲ့ဒါကိုဖော်လိုက်မယ်လို့ကျွန်တော်ယုံကြည်တယ်။သူ့အဖေကိုယ်တိုင်ဥဆောင်ပြီးတော့မှပင်လုံစာချုပ်ကိုချုပ်ဆိုခဲ့တယ်။ နောက်တက်လာတဲ့အစိုးရတွေကပင်လုံစာချုပ်ကိုကြောခိုင်းခဲ့လို့ဆန့်ကျင်ခဲ့လို့ဒီလိုတိုင်းရင်းသားတွေနဲ့လက်နက်ကင်ပြည်ပခါဖြစ်နေရတာဖြစ်တယ်။ဒါကိုသူ့အနေနဲ့ပေါ့လေပင်လုံစာချုပ်ကတိကဝတ်တွေကိုသဘောထားတွေကိုဟိုသူများထက်တော့တန်ဖိုးထားမယ်လို့တော့ကျွန်တော်ယုံကြည်တယ်။အဲ့ဒါကိုပြန်လဲကောင်းတဲ့ဖော်လိုက်မယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျာ။
ဒီလက်ရှိအစိုးရကဒီတစ်ဖက်မှာအပြစ်ရငင်းညံရေးအတွက်လုံနေတာရှိပေမဲ့အခြားတစ်ဖက်မှာလည်းကချင်တို့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတာတွေ့ရပါတယ်ဒီလိုစန့်ကျင်ဘက်နှစ်ခုကိုတွားနေတဲ့အစိုးရနဲ့ဒီမြန်မာတပ်မတော်တို့ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဗမာများမှတ်ချက်ပေးခြင်းပါလဲ
ကျွန်တော်တို့မြင်တာတော့ဟိုတပ်မတော်ကဥဆောင်နေတဲ့ဒီစစ်ဆိုးရဆက်ဆက်ပေါ်ပြန်နော်ဒီကနေ့သမ္မတသိမ့်စိန်လက်ထက်မှာလည်းတမှုဟောင်းတွေကပဲယူနီဖောင်းချုပ်ပြီးတော့မှအစိုးရလုပ်နေတာပါနောက်ပြီးတော့မှအာဏာများစုကလည်းတက်မတော်မှရှိနေတယ်ဒီနေ့သူတို့ရဲ့ policy ကလည်းကျွန်တော်တို့တိုင်းရင်းသားတွေရဲ့ပြတ်တရားထိုက်တဲ့အခွင့်အရေးကိုမပေးလိုပဲနဲ့ပေါ့နော်ပြတဲ့အဖွဲ့တွေနဲ့အတိကရစရေးလုပ်မယ်ကြံတဲ့အဖွဲ့ကိုဖိတိုက်မယ်ခြေမုံမပေါ့ဗျာသူတို့ရေရှည်အုပ်ချုပ်နိုင်အောင်အဲ့လိုပုံစံမျိုးနဲ့တစ်ဖက်ကခွဲပြီးတော့မှဟိုခြေမုံတော့ပေါ့ဗျာဒါနီနာကိုမျိုးသုံးပြီးတော့မှအဲ့လိုတုတ်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်ဗျာ
ကိုညာဝေအောင်ပါရှင်ခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါောင်းမယ်အမေရိကန်ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အပိုက်14အရအမေရိကန်မြေပေါ်မှာမွေးဖွားသူဘယ်သူမှမဆိုနိုင်ငံသားဖြစ်ခွင့်ပေးထားပါတယ်ဒီအချက်ကြောင့်နိုင်ငံခြားကကိုဝန်ဆောင်အမျိုးသမီးတွေအမေရိကန်မှာကလေးမွေးပြီးတော့သားသမီးတွေအမေရိကန်နိုင်ငံသားဖြစ်ခွင့်ရမယ်ကလေးမွေးဖို့ခီးသွားတဲ့လုပ်ငန်းလို့လူသိများတဲ့အလေအထကလည်းထွန်းကားလာပါတယ်ဒီကိစ္စဟာဒီတစ်ချိန်တမရရွေးကောက်ပွဲအတွက်မဲဆွယ်လှုပ်ရှားမှုတွေမှာဆွေးနွေးစရာဖြစ်လာသလိုတချို့ကလည်းပြင်ဆင်ဖို့လိုနေပြီလို့တိုက်တွန်းနေတဲ့အကြောင်း VOA သတင်းထောက်ရန်ချန်ကသတင်းပေးပို့ထားပါတယ်မန္တန်နာချန်ကဆက်ပြောပြပါမယ်ရှင
်အော်တိုဘာလာဇမ်းမိုင်းကထိုင်ဝမ်ကနေလော့စ်အိန်ဂျလိစ်ကိုပြန်တန်းတဲ့လေယာဉ်ပေါ်မှာထိုင်ဝမ်မျိုးသမီးတဦးကလေးမွေးဖွားခဲ့ပါတယ်အဲ့ဒီအချိန်မှာလေယာဉ်ကအမေရိကန်လေးပိုင်နှစ်ထဲမှာဖြစ်တာကြောင့်ကလေးကနိုင်ငံသားဖြစ်ခွင့်ရခဲ့ပေမယ့်မိခင်ကတော့ထိုင်ဝမ်ကိုပြန်ပို့ခံခဲ့ရတယ်လို့အမေရိကန်မှာကလေးမွေးဖို့ကိုဝင်ရှိနေတာကိုလိန်ပြောခဲ့တယ်လို့လည်းဆွဆွဲခံခဲ့ရတာပါအမေရိကန်ကိုဝင်ခွင့်ရဖို့ကိုဝင်နဲ့ပတ်သက်ပြီးလိန်ပြောတယ်လို့မတင်ကခံရတာဟာသူတယောက်တည်းတော့မဟုတ်ပါဘူးမက်ရှလာတဲ့မှာတုန်းကလည်းအမေရိကန်မှာကလေးမွေးဖို့စူးစမ်းကြတဲ့နိုင်ငံခြားကိုယ်ဝန်ဆောင်မျိုးသမီးတွေအတွက်ခရီးသွားလာဖို့နဲ့နေထိုင်ဖို့ဝန်ဆောင်မှုပေးနေတဲ့ကိုယ်ဝန်ဆောင်ခရီးသွားလုပ်ငန်းတွေနဲ့ဆက်နွယ်တယ်လို့တန်တရားရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းက120လောက်ကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ကြပါတယ်ကိုယ်ဝန်ဆောင်ဟိုတယ်တွေလို့ဆိုတဲ့နေရာတွေဟာတယောက်ကိုဒေါ်လာ1000ခွဲကနေ5000အထိပေးကြတဲ့တရုတ်အမျိုးသမီးတွေကိုအဓိကဝန်ဆောင်မှုပေးနေတာပါအမှုကိုစုံစမ်းစစ်ဆေးသူတွေကရာဇဝတ်မှုမြောက်မမြောက်စုံစမ်းနေချိန်မှာပဲမွေးလာတဲ့ကလေးတွေကတော့အမေရိကန်နိုင်ငံသားတွေဖြစ်ကုန်ကြပုံရပါတယ်။တက်ဆက်စ်ပြည်နယ်ရှေ့နေကျောင်းဟောင်းတူဖြစ်တဲ့ James ဟိုကတော့အခြေခံဥပဒေအရမွေးလာတဲ့ကလေးတွေဟာနိုင်ငံသားဖြစ်ခွင့်ရှိတယ်လို့ဆိုပါတယ
်။ Birthright citizenship applies to everyone who is born in the United States and subject to the laws of the United States. That is everyone.
အမေရိကန်မှာမွေးတဲ့သူတိုင်းမွေးရပါနိုင်ငံသားအခွင့်အရေးရရှိကြသလိုအမေရိကန်ဥပဒေတွေကိုလည်းလိုက်နာရပါမယ်ဆိုလိုတာကတော့လူတိုင်းကအမေရိကန်ဥပဒေကိုလိုက်နာရမှာပ
ါနိုင်ငံသားတန်တမန်တွေရဲ့ကလေးတွေလိုမျိုးဥပဒေကချွင်းချက်တချို့ပေးထားပေမဲ့နိုင်ငံသားခီးသွွားတွေကမွေးတဲ့ကလေးတွေကတော့ခံစား권ရှိနေတယ်လို့လည်းသူကပြောပါတယ
် They would be a US born child to a foreign tourist if they're born in the United States my
နိုင်ငံသားခီးသွွားတွေကအမေရိကန်မှာမွေးတဲ့ကလေးတွေအနေနဲ့အမေရိကန်မြေမှာသူတို့ကိုမွေးတယ်ဆိုရင်ဥပဒေကိုအတိတ်ဘဝဖွင့်တာကတော့သူတို့ဟာအမေရိကန်နိုင်ငံသားတွေပဲဖြစ်ပါလိမ့်မယ
်။ဥပဒေပါမောက်ခဂျွန်အစ်စမန်ကတော့ဥပဒေကိုအတိတ်ဘဲကောက်လွဲမှားနေကြတယ်လို့ယူဆသူပါ။အမေရိကန်ရဲ့စီရင်ပိုင်ခွင့်ဆိုတဲ့စကားလုံးကဒီနေရာမှာအဓိကကျတယ်လို့လည်းဆိုပါတယ
်။ If you were here illegally to bring it to the modern context, you don't have this right to
ဒီနိုင်ငံကိုတရားမဝင်ရောက်လာတယ်ဆိုတာကိုလက်တွေ့အခြေအနေအရအတိတ်ဘဝဖွင့်မယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ချက်အပိုက်14အရအလိုလျောက်နိုင်ငံသားဖြစ်ခွင့်မရှိပါဘူ
းခိတလည်းပတ်လာကြတဲ့နိုင်ငံသားသားအမျိုးသမီးတွေအနေနဲ့အမေရိကန်ကိုတစ္ဆာခံထားသူတွေမဟုတ်သလိုမွေးလာတဲ့ကလေးတွေဟာလည်းအလားတူပဲလို့ပါမောက်ကအစ်စမန်ကပြောပါတယ
် They owe allegiance and continue to owe allegiance to their nation of their parents allegiance and it's only
ဒီလိုဟာသူတို့မိဘတွေရဲ့တိုင်းပြည်ကိုတစ္ဆာခံသူတွေပါခီးသွားလုပ်ငန်းတွေစပြီးတော့ထူထောင်စဉ်ကမွေးရပါနိုင်ငံသားအခွင့်အရေးနဲ့ပတ်သက်လို့နားလည်မှုလွဲမှားခဲ့တာတက်တဲ့ကြောင့်အခုလိုဖြစ်နေရတာပ
ါစစ်ပွဲရေးလုပ်ငန်းရှင်ဒေါ်နယ်ထရန့်နဲ့တက်ဆက်စ်ပြည်နယ်အထက်လွှတ်တော်အမတ်တက်ခရုစ်အပါအဝင် Republican Party ရဲ့သမရလောင်းအဖြစ်ရှင်ပြိုင်နေသူတချို့ကတော့မွေးရပါနိုင်ငံသားအခွင့်အရေးဆိုတာကိုဖယ်ရှားပစ်ချင်တယ်လို့ပြောပါတယ်။ဒါပေမဲ့လို့လည်းအခြေခံဥပဒေပြင်ဆင်ရေးလက်တွေ့အကောင့်ထဲဖော်ဖို့ကတော့ရှေ့လျားထွေပြားတဲ့လုပ်ငန်းစဉ်တရဖြစ်တာမို့တိတ်မကြခင်ဖြစ်လာမဲ့အလားအလာတော့မရှိသေးပါဘူးရှင်
။မနနာချမရှင်တော်သားရှင်များရှင်ဆောင်းနှင်းတွေဝဲတဲ့ဒီနှစ်တစ်ကိုရာသီရောက်တိုင်းတရားသီကိုခန်းစားရေးပွဲထားတဲ့တခြင်းတွေခရစ်စမတ်သေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီကနေ့တော့ဆောင်းဦးလိုင်တီဆိုတဲ့ဒီတခါဆောင်းဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင
်တောင်မော်ချယ်ရီပန်းများတော့ပွင့်နေပြီရင်းညီလွင်ပြင်ပန်းတော့ချစ်ပြန်လာတော့မည်ဒီတခါဆောင်းhe malanga tu jang san pya mori ywa ke de mnyi mnya kwe akong ne lan wi si mien yong chi do da ri pian ya toa bi tu na ko che ta mya pong mien sa ga tu cha san ya shan yo me li ma cherry pan mya lo poin ni bi mien ni lwin pian ba to chit pian la do mi de ta kha song hu he man la ga tu cha san pya mo ri ywa ge de chou nyo ni do pa kwe ka ba le pian ma de nyo ri ga mai nyo ga o mo tha san na ngwin la me တဲ့ခေါ်တော့ပြောပေးအောင်ချစ်သူလေးတန်ရောက်ရင်ပွေးကောင်းစေချို့ဖို့မင်းမညာအကွေအကောင်းနဲ့လမ်းလေးစီပြန်နေရောက်ချီတော့တတိတွေရသွားပြီ
VOA မြန်မာပိုင်းကနေအခုထုတ်လင်းပေးလိုက်တဲ့ Christmas အကျိုးသချင်းကိုတောသားရှင်တွေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်အခုညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြံရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ကုလရာသီဥတုဆန်ရညီလာခံကနေရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်တစ်ခုရရှိလိုက်တာဟာကမ္ဘာကြီးအတွက်အလားအလာကောင်းတဲ့အလှည့်အပြောင်းတစ်ခုအဖြစ်အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးပြောဆိုပါတယ်အခုသဘောတူညီချက်နဲ့ကမ္ဘာကြီးကိုကဲတင်ဖို့အကောင်းဆုံးအခွင့်အလမ်းကောင်းဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောဆိုပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့၃ရက်ကြာအိန္ဒိယခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်လိုက်ပြီးဖြစ်ပါတယ်ဒီခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံရဲ့အဓိကကြားတဲ့ကဏ္ဍတွေမှာသဘောတူစာချုပ်တချို့လက်မှတ်ရေးထိုးခဲ့ပါတယ်ပြင်သစ်နိုင်ငံမှာဒေသဆိုင်ရာရွေးကောက်ပွဲတွေဒုတိယအကြိမ်မဲပေးချဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲဆန္ဒရှင်တွေမဲယုံကိုသွားရောက်နေကြပါတယ်လက်ရာစွန်း National Front Party ကပထမဆုံးအခြေဖြစ်ဒေသတစ်ခုကိုအနိုင်ရဖို့လဲမျှော်လင့်ထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့တနင်္ဂနွေနေ့မှာသူမရဲ့မဲဆန္ဒနဲ့ဖြစ်တဲ့ရန်ကုန်တိုင်းကော့မှုမြို့နယ်မှာတနိုင်ငံလုံးအမိုက်ကင်းရှင်ရေးပါတီရဲ့လှုပ်ရှားမှုမှာစံပြအနေနဲ့အမိုက်ကောက်ခဲ့ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးသွားတော့ပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ53 kHz 9.95ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.